ရခိုင်ပြည်နယ်တွင်စစ်တွေမျိုးကရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်ရင်းမှုနေအပါအဝင်နေရာ3ခုမှာပြီးခဲ့တဲ့ရက်ကဘုံပေါက်ကွဲမှုနဲ့ဆက်ဆက်နေတယ်လို့တံပြားရှိသူနောက်ထပ်3ဦးကိုခေါ်ယူစစ်ဆေးနေပါတယ်။ဒါကြောင့်ပောက်ကွဲမှုနဲ့ပတ်သက်လို့ခေါ်ယူစစ်ဆေးနေသူပေါင်းစုစုပေါင်း9ဦးရှိနေပြီလို့ရဲတပ်ဖွဲ့တာဝန်ရှိသူတဦးကအတည်ပြုပါတယ်။စစ်ဆေးနေပြီနဲ့လက်သက်တရားခံဘသူပဲဝါဆိုတာကိုတော့အတိအကျထုတ်ဖော်ပြောဆိုတာမျိုးမရှိသေးတဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မေခါကတင်ပြပါမယ်ရှင်
။ရခိုင်ပြည်နယ်စစ်တွေမြို့မှာဖေဖော်ဝါရီ24ရက်နေ့မနက်ပိုင်းကဘုံပေါက်ကွဲမှုတုံးကဖြစ်ခဲ့ပြီးမပေါက်သေးတဲ့ဘုံသုံးလုံးကိုလည်းတွေ့ရှိခဲ့ကြရပါတယ်။ပေါက်ကွဲမှုသုံးခုစလုံးကမနက်ပိုင်းမှာဖြစ်ပွားခဲ့တာဖြစ်ပြီးပေါက်ကွဲမှုတစ်ခုကတော့ရခိုင်ပြည်နယ်အစိုးရအတွင်းရေးမှူးဦးတင်မောင်ဆွေရဲ့အိမ်နောက်ဖေးမှာဖြစ်ပွားခဲ့တာဖြစ်တယ်လို့ဆိုပါတယ်။တခြားပေါက်ကွဲမှုနှစ်ခုကတော့ပြည်နယ်တရားရုံးအနီးနဲ့မြေစင်းရုံးတွေအနီးမှာဖြစ်ပွားခဲ့တာပါ။ဒီအတွက်တန်တရားရှိသူတွေကိုခေါ်ယူစစ်ဆေးတာမှာဒီကနေ့နောက်ဆုံးသိရတာကတော့တန်တရာရှိသူ9ဦးကိုခေါ်ဆစ်နေတယ်လို့ပြည်내ရဲတပ်ဖွဲ့ရဲမှူးကြီးအောင်မြင်မိုးကအခုလိုအတည်ပြုကြေညာခဲ့တာ
ပါ25မှာကျွန်တော်တို့ကပြင်လာတဲ့လူတွေကလိုက်လာပြီးတော့ပေါ့ခေါ်ပြီးတော့ဆစ်နေတယ်အဲ့ဒီဆစ်သေးသေးပဲရှိနေတယ်ကျွန်မကျွန်တော်ဘယ်သူမှမပြောနိုင်ဘူးရဲကတအားလူတွေလို့ကျွန်တော်တို့အရင်ဘုံပေါက်ရမ်းများတွေမိမှုတဲ့လူတွေပောက်ခွဲမှုနဲ့ထောင်ကျမှုတဲ့လူတွေကြော်စောကြော်စောတဲ့ရှိခဲ့မှုတဲ့လူတွေအဲ့ဒါတွေကိုပဲခေါ်ယူနေနေရပါအခုက9ယောက်ရှိပါတယ်ကွာ9ယောက်အဲ့ဒါနာမည်ကတော့ထုတ်ပြောခွင့်မရှိသေးပါနော်ကျွန်တော်တို့ကတော့လုံးဝတိုင်နေတော့မလို့နော
်ပြီးခဲ့တဲ့ဖေဖော်ဝါရီ25ရက်နေ့မှာတော့ဒီဘုံပေါက်ကွဲမှုနဲ့ပတ်သက်လို့အစိုးရခေါ်ယူစစ်ဆေးတာမှာရခိုင်ပြည်အမျိုးသားကောင်စီ ANC ကအဖွဲ့ဝင်တဦးပါဝင်တယ်လို့ဒေသခံတွေကဆိုပါတယ်ဒါနဲ့ပတ်သက်လို့ရဲမှူးကြီးအောင်မြင်မိုးကိုမင်းရဲ့နာမှာတော့အတိအပြုပြောဆိုတာမရှိပဲစစ်ဆေးနေစဲမှုထုတ်ဖော်ပြောဆိုခွင့်ရင်းဆိုင်ခဲ့ပြီးရခိုင်ပြည်အမျိုးသားကောင်စီ ANC အဖွဲ့ဝင်ပါခြင်းရှိမရှိကိုလည်းသူကအခုလိုဖြေသွားပါတယ
်ရှိပါဦးခင်ဗျာရှိပါစစ်ဆေးပဲကျွန်တော်ဘာမှအခုချိန်ကြီးပေါ်ပေါက်ချက်ကိုမဟုတ်ဘူးမပြီးနေဘူးပြောလို့လည်းမရဘူးသူတို့ဒီပြေခံမှလို့လည်းပြောလို့မရဘူးသူကစစ်ဆေးပဲရှိတာ
ဒီဘုံပေါက်ကွဲမှုကြောင့်ရဲတပ်သားတအုပ်အပါဝင်လူ2ဦးဒဏ်ရာရခဲ့တယ်လို့တက်မတော်ကသတင်းထုတ်ပြန်ထားပါတယ်။ ANC အဖွဲ့တာဝန်ရှိသူကိုစုံစမ်းစစ်ဆေးဖို့ခေါ်ယူခဲ့တာနဲ့ပတ်သက်လို့ ANC အဖွဲ့ဘက်ကအချိန်ချင်းသတင်းမေးဖို့ခေါ်ခဲ့ပေမဲ့ပြန်လည်ဖြေကြားခဲ့တာမရှိခဲ့ပါဘူး။အစိုးရဘက်ကတော့အခုလူ9ယောက်ကိုစစ်ဆေးဖို့တတ်တက်ခေါ်ယူထားတာဖြစ်တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ကခေါ်ယူစစ်ဆေးခံရသူ4ဦးကတော့ ANC အဖွဲ့ကလူမှုရေးတာဝန်ခံဦးနိုင်စိုးတဲကြောက်ရောင်းဝယ်ရေးလုပ်ကံသူဦးမောင်တန်းရွှေအုတ်ချုပ်ရေးမှူးဟောင်းဦးရွှေထွန်းအောင်နဲ့ဦးမောင်မြင့်ဦးတို့ဖြစ်တယ်လို့ဒေသခံတွေကတော့ဆိုပါတယ်။အခုနောက်ထပ်ခေါ်ယူထားတဲ့လူ၃ဦးနာမည်ကိုတော့ဒေသခံတွေလည်းမပြောနိုင်သေးပါဘူး။လက်ရှိစစ်တွေမျိုးပေါ်လုံခြုံရေးနဲ့ပတ်သက်လို့မျိုးမိမျိုးဖတဦးဖြစ်တဲ့ဦးတန်းထွန်းကတော့ VOA ကိုခုလိုပြောဆိုသွားတာပါ
။မျိုးပေါ်လုံခြုံရေးကိစ္စပြောမယ်ဆိုရင်တော့ဒီဘုံပေါက်ကွဲတဲ့နေရာကတော့မျိုးပေါ်စုရင်မျိုးအစင်ကြီးဘုံပေါ့နော
်။
မျိုးအစင်ကြီးဘုံပေါ့လူနေသူတက်တဲ့နေရာမဟုတ်ဘူးလူနေကျဲတယ်လေ။ဒါပေမဲ့ဟိုမျိုးလူလူအနေနဲ့တော့ဆွေးနွေးမရှိဘူးလားဆိုတော့နေတော့လေဒီမျိုးပေါ်မှာဒီလိုပကုံးတစ်ခါမှမဖြစ်တော့အနေကျင်းတော့ဆွေးနွေးမရှိပါဘူးလေ။လုံခြုံရေးတွေလည်းနည်းနည်းပေါ်ပါတင်းတင်းကျပ်တော့တွေ့ရမှာလေ။သောဒဏ်ကြီးသီးလို့ပါ
။လက်ရှိစစ်တွေမျိုးပေါ်မှာတော့လုံခြုံရေးတိကျက်ထားတယ်လို့ဒေတာကန်တွေကတော့ဆိုပါတယ်ရှင်။